အစ္စရေးနဲ့တိုက်ပွဲမှာတော့အီရန်ကနောက်ဆုံးမှမဟုတ်ဘူးလို့အီရန်ကပြောကြားလိုက်ပါတယ်။အစ္စရေးကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကတော့ကြိုးကြောင်စီလျော်ပြီးတော့တရားဝင်တယ်လို့အီရန်နိုင်ငံမှာဩဇာအကြီးမားဆုံးဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမီနီကဒီကနေ့ပြောဆိုလိုက်ပါတယ်
။ ضَائِفُ مَسَاعِيَكُمْ وَقُدْرَاتِكُمْ
အစ္စရေးတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အီရန်စစ်တပ်ကနေအနိုင်ဆုံးအဆင့်တန်ခတ်တိုက်ခိုက်တာဖြစ်ပါတယ်လို့အီရန်ရဲ့နိုင်ငံအုပ်ဆောင်လည်းဖြစ်ဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်တဲ့အယာတိုလာကပြောသွားတာပါတဟီရန်မြို့တော်မှာဒီကနေ့ကျင်းပတဲ့တောက်ကြနေဝိပုပွဲကိုရှက်ရှာပါပါဘာသာရေးခေါင်းဆောင်ကြီးကိုယ်တိုင်ဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်အစ္စရေးနဲ့စစ်ပွဲမှာတော့အီရန်ကနောက်ဆုံးမှမဟုတ်ကြောင်းနဲ့ဒေသတွင်းမှာရှိတဲ့အီရန်တို့ရဲ့မဟာမိတ်တွေအနေနဲ့အစ္စရေးကိုစက်ပြီးတော့တိုက်ခိုက်သွားမယ်လို့တရားပွဲမှာသူကပြောသွားပါတယ်အစ္စရေးကိုရင်ဆိုင်တုံ့ပြန်ရမှာအချိန်ဆိုင်နေမှာမဟုတ်တယ်လို့အလင်းစလိုတုံ့ပြန်တာမျိုးလည်းလုပ်သွားမှာမဟုတ်ဘူးလို့ဆိုပါတယ်။အီရန်ပံပိုးထားတဲ့လေဗနွန်ကဟစ်စ်ဘိုလာစစ်သွေးကြအဖွဲ့ပေါ်အစ္စရေးကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်မှာဟစ်စ်ဘိုလာအဖွဲ့ခေါင်းဆောင်တေဆုံးခဲ့ပြီးတဲ့နောက်မှာအီရန်ဘက်ကနေအစ္စရေးကိုမဇိုင်းဒုံယာနဲ့ချီပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။